တူကီနိုင်ငံမှာပြည်ရဲ့အနေနဲ့အာဏာသိမ်းမှုကြံစည်မှုတွင်တမန်ရီချစ်တရရဲ့အာရုံကိုလုံးချမ်းမှုကြံစည်မှုနဲ့အရေးယူခံထားသူ34ယောက်ကိုဒီကနေ့ပဲတရားရုံးကထောင်ဒဏ်တသက်စီပြည်တန်ချလိုက်ပါတယ်ပြည်တန်စီရင်ခံရသူတွေထဲမှာတော့အာဏာသိမ်းမှုကျူးပန်းခဲ့တဲ့ညမှာတမန်ရှိရာဟိုတယ်ကိုဝင်ရောက်စီးနှင်းမှုမှာပါဝင်ခဲ့တဲ့သူတွေလို့ဆိုတဲ့အစိုးရစစ်ဘုတ်ချုပ်ကြီးတွေအရာရှိကြီးတွေလည်းပါဝင်ကြပါတယ်ဟိုတယ်ကိုစစ်သားတွေဝင်ရောက်စီးနှင်းရမှာတော့တမန်နဲ့မိသားစုကပုဂ္ဂတိကလွတ်မြောက်ခဲ့တာပါအာဏာသိမ်းမှုကြံစည်မှုနဲ့ဆက်နွယ်ပြီးဆက်ဆွဲခံထားတဲ့သူတွေကိုတော့ပြီးခဲ့တဲ့ဖေဖော်ဝါရီလကစလို့ရုံးတင်စစ်ဆေးနေတာဖြစ်ပါတယ်အမှုငယ်တော်တော်များအတွက်ပြည်ထောင်နေကိုတော့အစိုးရမှပဲစီရင်ချက်ချခဲ့ပြီးအစိုးရအရာရှိတွေရဲ့အမှုတွေကိုတော့စီရင်ချက်ချတာဒီကြိမ်ကပထမဆုံးဖြစ်ပါတယ်အမှုရင်ဆိုင်နေရသူတွေကတော့တရားခွင်ရာမျှတမှုမရှိကြောင်းနဲ့ဖက်စစ်ထားစဉ်ပြိနစ်ဆက်ဆံခံရတာတွေရှိကြောင်းပြောဆိုနေကြတာပါအစိုးရကတော့တရားခွင်ရဲ့လုပ်ငန်းစဉ်တွေကလွတ်လပ်မှုရှိကြောင်းနဲ့နောက်ဆက်တွဲဖက်စစ်အရေးယူမှုတွေကတူကီနိုင်ငံရဲ့ဒီမိုကရေစီကိုကာကွယ်မှုဖြစ်ကြောင်းပြောဆိုထားကြပါတယ်အာဏာသိမ်းမှုကြိုးပမ်းမှုအတွင်းလူပေါင်း140ကျော်လည်းသေဆုံးခဲ့ရတာပါတူကီအာဏာပိုင်တွေကတော့ဆွဆွဲခံရသူတွေကိုတရားဥပဒေနဲ့အညီအရေးယူရမှာအလျှော့ပေးမှာမဟုတ်တဲ့ကြောင်းပြောဆိုထားကြပါတယ်